မြန်မာစစ်တပ်ကိုလက်နက်ခဲယမ်းမီးကြောင်နဲ့တခြားစစ်လက်နက်ပစ္စည်းတွေရောင်းချတာလွှဲပြောင်းပစ်အပ်တာနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်တာထောက်ပံ့တာတွေမလုပ်ဘဲဆက်လက်ပိတ်ပင်တားမြစ်ဖို့တန်ဋိဌာန်ချမှတ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံနိုင်ငံကြီးဝန်ကြီးတွေရဲ့မေလ5ရက်နေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဂျပန်နိုင်ငံကပါလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာမြန်မာစစ်တပ်ကိုလက်နက်နဲ့စစ်ပစ္စည်းတွေရောင်းချတာထောက်ပံ့တာမလုပ်ဘူးလို့ဂျပန်ကပထမဆုံးချိန်ဖြစ်နဲ့လူသိရှင်ကြားကတိပြုလိုက်တာဖြစ်ပါတယ်။ February လမှာစစ်တပ်အာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံပေါ်မှာလက်နက်ရောင်းဝယ်မှုပိတ်ပင်ထားတဲ့နိုင်ငံစည်းရင်းကို March လထဲမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကထုတ်ပြန်ခဲ့ပြီးအဲ့ဒီထက်မှာဂျပန်နိုင်ငံမပါဝင်ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းဝယ်မှုတားမြစ်ချက်ထုတ်ပြန်ဖို့အဖွဲ့အစည်းပေါင်း200ကျော်ကဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုအပြီးမှာအခုလို G7 9နိုင်ငံရဲ့ပူးတွဲကြေညာချက်ထွက်ပေါ်လာတာပါ။ဗြိတိန်နိုင်ငံအင်ရှန်ဖြစ်တဲ့လက်ခံကျင်းပတဲ့ G7 နိုင်ငံကြီးဝန်ကြီးတွေရဲ့မေလ3ရက်ကနေ9ရက်အထိကျင်းပတဲ့အစည်းအဝေးအပြီးမှာမြန်မာနဲ့အနီးကပ်ဆက်ဆံနေတဲ့ဂျပန်နိုင်ငံပါအခုလို့လက်နက်ရောင်းချမှုပိတ်ပင်ဖို့အတွက်လူသိရှင်ကြားပြောကြားလာတာကိုဗြိတိန်နိုင်ငံကမြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်းအဖွဲ့ကကြိုးဆိုလိုက်ပါတယ်။မြန်မာပေါ်မှာလက်နက်ရောင်းချမှုပိတ်ပင်တဲ့နိုင်ငံတွေထဲမှာဂျပန်က43နိုင်ငံမြောက်ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်တဲ့အာရှနိုင်ငံတွေကတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဖြစ်ပြီးဒီနှစ်နိုင်ငံစလုံးဟာမြန်မာစစ်တပ်ကိုအရေးယူလို့မရှိတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။